ီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကနေ14ရက်နေ့အထိအိန္ဒိယနိုင်ငံသမ္မတနဲ့အဖွဲ့မြန်မာနိုင်ငံကိုချစ်ကြည်ရေးခီးလာရောက်လည်ပတ်ခဲ့ပါတယ်။ငါးရက်တာခီးစဉ်အပြီးနှစ်နိုင်ငံပူးတွဲထုတ်ပြန်ချက်ဟာမြန်မာဘာသာနဲ့ဆို10မျက်နှာလောက်ရှိပြီးနှစ်နိုင်ငံသဘောတူညီချက်တွေနှစ်နိုင်ငံဆွေးနွေးမှုတွေနှစ်နိုင်ငံညီမှန်းချက်တွေအကြောင်းအသေးစိတ်ဖော်ပြထားတာတွေ့ရပါတယ်။ပြောရရင်အိန္ဒိယသမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကနေပြည်တော်မှာမြန်မာအစိုးရနဲ့တရုတ်စီးတစ်ကုမ္ပဏီတို့ကြောက်ဖြူရင်းနဲ့စိတ်ကမ်းမူပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပြီးနောက်စိတ်မကြခင်ရောက်ရှိလာတဲ့ခီးစဉ်ပါလက်ရှိအိန္ဒိယနိုင်ငံရဲ့မြန်မာနိုင်ငံပေါ်ကူညီမှုယင်းနှိမ့်ညွတ်မှုစိတ်ဝင်စားမှုအခြေအနေဘလို့ရှိနေသလဲတရုတ်ရဲ့ကြီးမားလှတဲ့ယင်းနှိမ့်ညွတ်မှုနဲ့စီမံကိန်းကြီးတွေကိုရှင်ပြိုင်စင်ခေါ်နိုင်စွမ်းပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အိန္ဒိယသမ္မတရဲ့ခီးစဉ်အပြီးမြန်မာဘက်ကဘလို့အကျိုးမြတ်တွေရလိုက်သလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အိန္ဒိယရဲ့မြန်မာအပါအဝင်သူ့အရှေ့ဘက်နိုင်ငံတွေပေါ်ထားတဲ့အရင်မူဝါဒဟာ Look East Policy ဖြစ်ပြီးအခုနောက်ပိုင်း At East Policy ဖြစ်ပြောင်းလဲကျင့်သုံးပါတယ်။မြန်မာလူလွယ်လွယ်ပြောရရင်အရှေ့မျောမူဝါဒကနေအရှေ့ဘက်မှာအကောင့်ထည့်ဖို့ဆိုတဲ့မူဝါဒဖြစ်ပြောင်းသွားခဲ့တာဖြစ်ပါတယ်။လောလောဆယ်အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်ချုပ်ခဲ့တဲ့သဘောတူညီချက်အကူအညီပေးမှုဆွေးနွေးမှုစတာတွေကိုကြည့်ရင်မြန်မာဘက်မှာအိန္ဒိယကဘာတွေမျှော်မှန်းချက်ထားတယ်၊ဘာတွေလှုပ်ချင်ကြင်ကျင်နေဆိုတာပေါ်လာပါလိမ့်မယ်။အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်းအိန္ဒိယဘက်ကအကောင့်ထည့်ဖော်နေတာကာလကြာနေပြီဖြစ်တဲ့ကလဒန်ဘတ်ဆောင်3တည်ယူပို့ဆောင်ရေးစီမံကိန်းနဲ့ပတ်သက်ပြီးအသေးစိတ်သဘောတူညီချက်ရယူခဲ့ပါတယ်။အဲဒါကတော့စစ်တွေစိတ်ကန်းနဲ့ပလောဝစိတ်ကန်းတွေမှာအိန္ဒိယဘက်ကခန့်အပ်မဲ့စိတ်ကန်းဆိုင်ရာစီမံခန့်ခွဲသူခံထားရေးကိစ္စ၊ပလောဝကနေအိန္ဒိယနယ်စပ်ဇိုရန်ပူကိုလမ်းဖောက်လုပ်ရေးကိစ္စစတာတွေပါဝင်ခဲ့ပါတယ်။တကယ်တော့အိန္ဒိယနိုင်ငံကနေရခိုင်ပြည်နယ်မှာလာပြီးအကောင့်ထည့်ဖော်နေတဲ့ကလဒန်မြစ်စီမံကိန်းဟာကာလကြာရှည်နေပါပြီ။ရည်ရွယ်ချက်ကတော့အိန္ဒိယရဲ့ဝေးလံခေါင်ဖျားပြီးလမ်းပတ်ဆက်သွယ်ရေးအတော့ကိုခတ်ခဲတဲ့နိုင်ငံအရှိမြောက်ဖက်မြန်မာနယ်စပ်နဲ့ထိစပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ပြည်နယ်တွေကိုရေလမ်းခီးကနေဆက်ဆက်ထောက်ပံ့ကူညီပေးဖို့ပါပဲ။အိန္ဒိယစိတ်ကမ်းမြို့တွေကနေလာမဲ့ကုန်သင်းမော်တွေရခိုင်ပြည်နယ်စစ်တွေစိတ်ကမ်းကိုရောက်အဲဒီကမှတဆင့်ကလဒန်မြစ်ကြောင်းအတိုင်းပလောဝအထိဆန်တဲ့ပလောဝကနေတဆင့်အိန္ဒိယနယ်စပ်ဇိုရန်ပူအထိကားလမ်းဖောက်ပြီးအဲဒီလမ်းကြောင်းကနေတဆင့်ကုန်စည်ကူးတက်မှုနဲ့ဆက်သွယ်မှုတွေလုပ်ဖို့ပါလွယ်လွယ်ပြောရရင်အိန္ဒိယနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျနေတဲ့သူ့ပြည်နယ်ကိုထောက်ပံ့ဖို့စိတ်ကမ်းမြို့တွေနဲ့အဲ့ဒီပြည်နယ်တွေကိုဆက်သွယ်ဖို့မြမပိုင်နဲ့ထဲမှာလမ်းဖောက်အသုံးပြုဖို့ရည်ရွယ်ပါတယ်ဘလို့ပဲဖြစ်ဖြစ်အဲ့ဒီစီမံကိန်းဟာနှစ်နိုင်ငံအကျိုးရှိစေမဲ့စီမံကိန်းမျိုးပါအ
ိန္ဒိယဘက်ကနောက်ထပ်အားစိုက်လုပ်နေတာကတော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအမြန်လမ်းမကြီးတစ်ခုပေါ်ပေါက်လာဖို့မြန်မာဘက်ကလမ်းတွေတံတားတွေကိုတိဆောက်ဖောက်လုပ်ပေးနေတဲ့ကိစ္စပါအထူးသဖြင့်မြန်မာနိုင်ငံချင်းပြည်နယ်တွေကလမ်းနဲ့တံတားတွေအတွက်အိန္ဒိယဘက်ကငွေကြေးထောက်ပံ့ကူညီဆောက်လုပ်ပေးနေပါတယ်အိန္ဒိယနယ်စပ်ကနေမြန်မာနိုင်ငံချင်းပြည်နယ်ကိုဖြတ်မန္တလေးကနေတဆင့်ထိုင်းနိုင်ငံနယ်စပ်အထိရောက်တဲ့လမ်းကနေကုန်သွယ်ရေးလုပ်ငန်းတွေလုပ်နိုင်ဖို့ပါဒီအတွက်အိန္ဒိယသမ္မတခီးစဉ်အတွင်းမန္တလေးနဲ့အင်ဖာအကြားတမူးမိုရေးနယ်စပ်ကိကနေတဆင့်ခီးသည်တင်ဘတ်စကားပြေးဆွဲဖို့ခီးသည်နဲ့ကုန်စည်တွေနယ်စပ်ဖြတ်သွားလာနိုင်မဲ့နိုင်ငံမော်တော်ယာဉ်ဖြတ်သန်းသွားလာရေးသဘောတူစာချုပ်ချုပ်ဆိုရေးလုပ်ငန်းစတင်ဖို့နယ်စပ်ဈေးတွေအမြန်ဆုံးဖွင့်လှစ်နိုင်ဖို့သဘောတူခဲ့ကြတယ်လို့သိရပါတယ်ပူးတွဲကြေညာချက်ပါကြံတဲ့အချက်တွေကတော့အိန္ဒိယကနေမြန်မာဘက်ကိုအကူအညီပေးတဲ့ကိစ္စပါအခုဆိုရင်နှစ်နိုင်ငံကုန်သွယ်ရမှာအရေးပါတဲ့ကလေးလေဆိပ်အဆင့်မြင့်ရေးအိန္ဒိယဘက်ကအသေးစိတ်အစီရင်ခံစာလုပ်ထားပြီးနောက်ပိုင်းငွေကြေးတွက်ချက်အိန္ဒိယဘက်ကလည်းဒစိတပိုင်းကူညီမယ်လို့ကမ်းလှမ်းထားပါတယ်လက်ရှိအိန္ဒိယရှေးအောင်သူတေသနဌာနဟာပကံကဇီရီ62စုပြည်ပြင်ထိန်းသိမ်းခြင်းလုပ်ငန်းလုပ်ပေးနေသလိုရေစင်းစိုက်ပျိုးရေးတက္ကသိုလ်ထဲမှာလည်းစိုက်ပျိုးရေးသူတေသနနဲ့ပညာရေးဘူဌာနတစ်ခုဆောက်လုပ်ဖွင့်လှစ်ပေးခဲ့ပါတယ်
လက်ရှိအချိန်ထိအိန္ဒိယအစိုးရဟာသူ့ရဲ့လမ်းပန်းဆက်သွယ်ရေးခက်ခဲပြီးဆင်းလဲဆင်းရဲတဲ့အရှိမျောက်ပြည်နယ်တွေထောက်ပံ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လောက်ပဲရည်မှန်းချက်ထားပြီးမြန်မာဘက်အချမ်းကူညီမှုနဲ့ယင်းနှိမ့်နှံမှုလုပ်နေတာတွေ့ရပါတယ်။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံနယ်စပ်ကနေတဆင့်ကုန်သွယ်ဖို့ဆိုတာကလည်းအဲ့ဒီဆင်းရဲတဲ့ပြည်နယ်နဲ့လုပ်ကင်ရမယ်ကုန်သွယ်ရေးလုပ်ငန်းဖြစ်တာမို့သိပ်ပြီးကြီးကျယ်မဲ့ပုံတော့မတွေ့ရသေးပါဘူး။ဒီကနေ့အချိန်ထိအိန္ဒိယဘက်ကမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာဒေါ်လာတန်း860ကျော်လောက်ပဲရှိသေးတာမို့ပြောပလောက်အောင်မများသေးပါဘူး။ရင်းနှီးမြှုပ်နှံမှုဒေါ်လာဘီလီယံ20ကျော်ရှိနေပြီဖြစ်တဲ့တရုတ်နဲ့နှိုင်းယှဉ်ရင်မဆိုစလောက်ပမာဏလို့တောင်ပြောနိုင်ပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။အိန္ဒိယဟာသူ့ပြည်တွင်းမှာကိုဆင်းရဲတဲ့ပြည်နယ်တွေအများကြီးရှိနေပြီးပြည်တွင်းရင်းနှီးမြှုပ်နှံမှုကိုအများကြီးလှုပ်ဖို့လိုနေသေးတဲ့နိုင်ငံမှာတရုတ်လိုကမ္ဘာအနှံ့ဖြန့်ကျက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံအဆင့်ရောက်မလာသေးပါဘူး။ဒါဒီမကအိန္ဒိယရင်းနှီးမြှုပ်နှံမှုရဲ့သဘာဝကအတော်လေးကိုချိန်ယူပြီးလေးလံတဲ့အနေအထားရှိပါတယ်။ ဒါကြောင့်လဲမြန်မာနိုင်ငံတည်းရင်းနှီးမြှုပ်နှံမှုနှေးပါသလိုရှိပြီးသားစီမံကိန်းတွေကလည်းနှေးကွေးလွန်းတာတွေ့ရပါတယ်။ဒီလိုအခြေအနေအောက်မှာတရုတ်ရဲ့မြန်မာနိုင်ငံတွင်းစီးပွားရေးနယ်ပယ်ချက်ထွေမှုကိုရှင်းပြနိုင်စွမ်းမရှိပါဘူး။အခုဆိုရင်တရုတ်ဟာအိန္ဒိယသမုဒ္ဒရာကိုအသုံးပြုမဲ့ရင်းနှီးမြှုပ်နှံမှုပမာဏကြီးမားတဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုတောင်စတင်လိုက်နိုင်ပါပြီ။
ဘလူဝဲဖြစ်ဖြစ်အိန္ဒိယသမ္မတရဲ့ခီးစဉ်အပြီးထုတ်ပြန်ချက်မှာမြန်မာအစိုးရရဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေကိုအပြည့်အဝထောက်ခံတယ်လို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာရေးမြန်မာကိုဆက်အကူအညီပေးသွားမယ်လို့ကြေညာခဲ့ပါတယ်။ဒါအပြင်ရှုပ်ထွေးနှက်နဲတဲ့ရခိုင်ပြည်နယ်အရေးမြန်မာအစိုးရဖြည့်ရှင်းဆောင်ရွက်နေတာတွေကိုအားပေးကူညီသွားမယ်လို့ဆိုလိုက်တဲ့အတွက်သူခရင်စင်ဟာစီဝါရေးနဲ့ယင်းနှိမ့်နှံမှုအတွက်ကြီးကြီးကျယ်ကျယ်အပန့်အဘိုးမဖြစ်စေပေမဲ့အနောက်နိုင်ငံတွေရဲ့ဝေဖန်ပြစ်တင်တာခံရတဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးအရာတော့အရေးပါတဲ့အားပေးထောက်ခံမှုတစ်ခုရခဲ့ပါကြောင်းတင်ပြလိုက်ရပါတယ်